ကချင်ပြည်နယ်ဝိုင်းမော်မြို့နယ်ရွှေညောင်ပင်အခြေစိုက်မြန်မာစစ်တပ်ကို KIA ကနေမနေ့ဩဂတ်လ4ရက်နေ့ညပိုင်းမှာဝင်ရောက်တိုက်ခိုက်ခဲ့ပြီးတော့ဒီကနေ့မှလည်းစတုံးဘက်မှာတိုက်ပွဲထပ်မံဖြစ်ပွားတာကြောင့်အနီးအနားကျေးရွာကပြည်သူတွေထပ်မံတိမ်းရှောင်နေရပါတယ်။ဝိုင်းမော်မြို့နယ်အတွင်းကစီရေးအခြေအနေကိုရန်ကုန်ကလာတဲ့သတင်းပေါ်မှာအခြေခံပြီးတော့ကိုသိန်းထိုင်ဦးကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ
။ဝိုင်းမော်မြို့နယ်အတွင်းမှာပြီးခဲ့တဲ့လကစပြီးတိုက်ပွဲတွေဖြစ်ပွားခဲ့ရတာကဒီနေ့မှလည်းတိုက်ပွဲတွေဆက်ဖြစ်ပွားနေတာပါ။ဒီလ၄ရက်နေ့မှာတော့ဝိုင်းမော်မြို့နယ်တောင်ဘက်ချမ်းဝိုင်းမော်လိုင်စာဗမော်လန်းကရွှေညောင်ပင်မှာတိုက်ပွဲဖြစ်ခဲ့တယ်လို့ဒီနေ့မှာတော့မြို့နယ်ရှေ့ဘက်ချမ်းကဝိုင်းမော်စတုံးကံပိုက်တီလန်းကစတုံးအနီးမှာတိုက်ပွဲဖြစ်ပွားခဲ့တဲ့အကြောင်းဒေသခံတယောက်က VOA ကိုပြောပါတယ်။ဒီကက
တော့လိုင်စာလားဆိုရွှေညောင်ပင်ကဝိုင်းမော်ချက်မှာတိုက်ပွဲဖြစ်တာ။ဒီနေ့အဲ့ဒီတော့ဆက်ထားရတယ်။ဒီနေ့လေးမှာအဲ့ဒီစတုံးအပေါ်ပါတော့စတုံးမြို့ရဲ့အသင်းဒီကုန်းတောင်နဲ့အဲ့ဒီအမှန်တောင်ကြားမှာလေဒီနေ့ဆယ်နိုင်လာအဲ့ဒီဒီမှာစက္ကနာအဲ့ဒီဥစ္စာတိုက်ပွဲတစ်ခေါက်ဖြစ်နေရ
ဒီလနေ့ကစတုံးမျိုးနဲ့ဒီကအင်းဝင်ကောင်ပြည်သူ့စစ်ကန်းကို GIA ကသိမ်းယူခဲ့ပါတယ်ဒီလိုတိုက်ပွဲဖြစ်ပွားပြီးခဲ့တဲ့နောက်အနီးနားကျေးရွာတွေကပြည်သူတို့စတုံးဘက်ကိုတင်းချောင်ခဲ့ကြပါတယ်ဒီနေ့တိုက်ပွဲဖြစ်ပွားပြီးတဲ့နောက်မှာလည်းအနီးနားကျေးရွာကပြည်သူတွေထပ်မံတင်းချောင်နေရတဲ့အကြောင်းအခုလိုဆက်ပြောပါတယ်
အဲ့ဒီအမှန်ကောင်လို့ညာဒီအုံတောင်ကျေရအဲ့ဒီတခြားကဒီဒီကြတာတင်းချောင်နေတယ်ဆိုတာလည်းကြားတယ်ရှစ်ချောင်ရှစ်ချောင်ဆိုတော့တောပြတော့တောင်ရအဲ့လိုမျိုးမှာတင်းချောင်သွားတယ်လို့ကြားတယ်အမှန်ကောင်ကတည်းကပြည်သူကြတာစတုံးကလည်းအဲ့လိုကားနေလာကြည့်ကားလို့ဆိုတာကြားရတယ်အဲ့ဒါအဲ့ဒီချေ30ကျော်လောက်ကြတာစတုံးကတော့အဲ့လိုမျိုးကပြန်လာကြည့်သွားတယ်လို့ကြားတယ်ပြည်သူ
လက်ရှိဖြစ်နေတဲ့တိုက်ပွဲတွေကြောင့်တရုတ်ပြည်ဘက်သွားတဲ့ကုန်တင်ကားတွေပြိမိနေတယ်လို့လည်းပြောပါတယ်။ KIA ရဲ့တန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကတော့ဝိုင်းမော်မြို့နယ်မှာစီးရဲတင်းမာမှုတွေမြင့်တက်နေပြီးရှစ်ဆယ်လက်တိုက်ပွဲတွေဖြစ်နိုင်တဲ့အခြေအနေရှိတဲ့အကြောင်းသုံးသပ်ပါတယ်
။ဝိုင်းမော်ဘက်ကအခြေအနေကတော့တိမတီတီတော့မရှိဘူးခင်ဗျ။မနေ့ကလည်းဝိုင်းမော်ပြည်ညုံပင်သက်ခန်းကိုကျွန်တော်တို့ KIA မှတ်တုံးကရင်ကနဲ့ပြည့်တဲ့ဖြစ်စဉ်တွေရှိပါတယ်။နောက်ပြီးတော့ဟိုဝိုင်းမော်ကနဲ့စတုံးဘက်ကိုတက်သွားတဲ့တာလန်ဘော်ကဒီဇက်ကစရဲ့တက်ခန်းဒီကိုလည်းဒီကျွန်တော်တို့တိုက်ရင်တုံးကနဲ့ဝင်တိုက်တဲ့ဖြစ်စဉ်တွေရှိပါတယ်။ဆိုတော့အဲ့ဘက်ကအခြေအနေကိုခြုံငွေမပြောမယ်ဆိုလို့ရှိရင်ဒီမှာလည်းအနေထားဖြစ်ပါတယ်။စစ်ပြီးမှလည်းတိုက်ပွဲကတော့ဖြစ်ပေါ်ရှိပါတယ်ခင်ဗျာ။
ဖခင်ပြုတဲ့ဆယ်စင်းဘက်မှာလည်းစစ်ကောင်စီတပ်နဲ့ဂရင်ကြီးဂျာတင်းမာမှုတွေရှိနေတဲ့ဖြစ်ပြီးစစ်ကောင်စီဘက်ကလေကြောင်းကနေမကြာခဏကင်းထောက်တာတွေရှိတဲ့အကြောင်းဆက်ပြောပါရစ်။ဝိုင်းမော်မြို့နယ်အတွင်းမှာဇူလိုင်လ10ရက်နေ့ကစတင်ပြီးတိုက်ပွဲတွေကြိုးကြားဖြစ်လာခဲ့တာပါ။ဒီတိုက်ပွဲတွေအတွင်းမှာစစ်ကောင်စီကလေကြောင်းသုံးတက်ခဲ့တာတွေရှိခဲ့တယ်လို့ဇူလိုင်လ28ရက်နေ့ကတော့ဝီယန်ရွာခြေစိုက်ပြည်သူ့စစ်စခန်းကို KIA ကဝင်ရောက်တက်ခဲ့တာတွေရှိခဲ့ပါတယ်ခင်ဗျာ။